ဒေးနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်ဒီရင်တွေကိုနားထောင်ရတာအရင်ကောင်းပါလေမတိရအရာတွေကိုလည်းတီးခွင့်ရလို့ကျေးဇူးတင်ပါတယ်သတင်းတင်ဆက်သူအားလုံးကျန်းမာပါစေစိတ်နှလုံးချမ်းမြေ့ပါစေကျွန်တော်ဆုတောင်းပေးပါတယ်လို့ရေးလာတဲ့သူကတော့ရှင်ရေးရဲဖြစ်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုရေးရဲကိုလည်းစိတ်နှလုံးချမ်းမြေ့ကျန်းမာရွှင်လန်းပေးကင်းပါစေလို့ပြန်ပြီးတော့ဆုတောင်းပေးခြင်းပါတယ်ရှင်တကယ်ပြီးခဲ့တဲ့ဖေဖော်ဝါရီ24ရက်နေ့ဟာရုရှားတပ်ဖွဲ့ရဲ့ယူကရိန်းကိုလုံးရင်းနဲ့ဝင်ရောက်ကျူးကျော်စစ်ထိုးတဲ့နှစ်ပတ်လည်နေ့ဖြစ်ပါရဲ့နော်။ယူကရိန်းမြို့တော်ကီဖ်ကိုရုရှားကသိမ်းလိုက်နိုင်ဖို့အတွက်ရပ်ပိုင်းမောင်းနေတာမှသတင်းပတ်အတိုင်းအတာပဲကြားမယ်လို့နိုင်ငံရေးအကြီးအကဲတွေကအစပိုင်းမှာမှန်းငိမ့်ထုတ်ထားတာပါ။အမေရိကန်ကခေါ်ထုတ်ပေးမယ်ဆိုတဲ့ကမ်းလှမ်းချက်ကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကမြန်မြန်ဆန်ဆန်ပယ်ချခဲ့ပြီးတော့သူနဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေကီဖ်မြို့တော်မှာပဲဆက်ရှိနေမယ်ကြောင်းဗီဒီယိုကတစ်ဆင့်ပြောကြားခဲ့ပါတယ်။တနေ့အကြာမှာလည်းကီဖ်မြို့တော်ကယူကရိန်းအချုပ်အခြာအမှားပဲဆက်ပြီးတော့ရပ်တည်နိုင်ခဲ့ပါတယ်နော်။ဒီယူကရိန်းစစ်ပွဲကြီးကြောင့်တစ်ကမ္ဘာလုံးအတွက်တော့ရိုက်ခတ်မှုတွေရှိနေခဲ့ရရှိနေသေးလဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်ရရှင်တရား Regina Wine ဆိုတဲ့တော်ရရှင်ရေးလာတာက
ဒါကြောင့်ကမ္ဘာဘယ်နေရာမှာဖြစ်ဖြစ်မတိကြိုးချံပြုတ်ပြီးစိတ်မဝင်စားလို့မရတော့ပါဘူး။လူမှုရေးကိုမထိခိုက်ပေမဲ့စီးပွားရေးကအနည်းနဲ့အများဓာတ်ရိုက်ဓာတ်မဟုတ်ရင်တဆင့်ခံစီးဆင်းနေကြတဲ့အတွက်ကုန်စည်နှုန်းတွေထိခိုက်လာတာနဲ့အမျှတကယ်တမ်းဖြစ်လာပြီဆိုတမန်နဲ့အောက်ခြေလူရန်းစားတွေအဖို့တကယ်မလွှဲတာပါအခုလည်းပြည်ပြင်းမှာထွက်တဲ့အခြေခံဆန်တောင်မှတပီကို2500ဖြစ်နေပါပြီအရင်ပေါ်ဆန်းအမြင့်လိုင်းနေပါဖြစ်နေတာပ
ါဒါကယူကရိန်းစစ်ပွဲကြောင့်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းစီးပွားရေးဘလို့ရိုက်ခတ်မှုတွေရှိလဲဆိုတာဒီတော့အရှင်ဆက်ဆက်ပြီးရေးလာတာဖြစ်ပါတယ်ဟုတ်ပါတယ်ဒီစီးပွားရေးရိုက်ခတ်မှုအကျိုးဆက်တွေကလက်ရှိခံစားနေကြရတာဖြစ်ပါတယ်ရှင်ဒီလိုမျိုးရုရှားကယူကရိန်းကိုကျူးကျော်တိုက်ခတ်တာတနည်းပြလာခဲ့တဲ့အချိန်မှာတော့2023ဖေဖော်ဝါရီလ22ရက်နေ့ကတော့ရုရှားသမ္မတပူတင်ကအဖအတိုင်းပြည်ကာကွယ်စောင့်ရှောက်သူများဂုဏ်ပြုခန္ဓာကျင်းပမေးခွန်းပြောပြီးတော့လူမှုပရိသတ်ကိုစိတ်သက်တက်ကြွအောင်စူးစီးခဲ့ပါတယ်။အဖအတိုင်းပြည်ကိုကာကွယ်စောင့်ရှောက်တဲ့သူတွေကိုထောက်ခံကြောင်းပြသတယ်ဆိုပြီးတော့ဒီတိုက်ပွဲမှာတိုက်နေတဲ့ရုရှားစစ်သားတွေကိုဂုဏ်ပြုသွားတာဖြစ်ပါတယ်။ရုရှားနိုင်ငံသားတွေလည်းအားကစားခွင့်အပြည့်အစုံတက်ရောက်ပြီးတော့သမ္မတပူတင်ကိုထောက်ခံကြောင်းပြသခဲ့တာပါ။ဒီမှာ Facebook စာမျက်နှာမှာလာရေးလာတဲ့တော်ရရှင်ကသူများနိုင်ငံကိုမတရားကျူးကျော်တာဂုဏ်ယူစရာမဟုတ်တာကိုဘာတွေဂုဏ်ယူကြနေတာပါလဲ။မသိရင်ပဲကျူးကျော်လာတဲ့ရန်သူတွေကိုအသက်ပေးပြီးတော့တိုက်ထုတ်နေရတယ်လို့မျိုးဂုဏ်ပြုပွဲလုပ်ပေးနေတာမျိုးနဲ့တူပါတယ် spread ရေးလာပါတယ်။အဲ့ဒီ tomorrow view ကြီးက2023ခုနှစ်ပထမအပတ်စဉ်အစီအစဉ်အစ်လေးတွေကိုထုတ်လွှင့်တင်ဆက်ပေးနေပါတယ်နော်ဒီထက်မှဥရုယာတီနဲ့အနာဂတ်ကဘာဆိုတဲ့အစီအစဉ်လည်းပါပါတယ်တဝင်းကျင်ထိန်ထိန်ဥရုယာတီပြောင်းလဲမှုတားဆီးရေးတို့ကကျမတို့ကဘာကြီးအတွက်ဘလောက်အရေးပါသလဲဒီကိစ္စဘလို့စ조사လှုပ်ဆောင်နေကြလဲဆိုတာကိုအပတ်စဉ်တင်ဆက်ပေးနေတာဖြစ်ပါတယ်စနေညရေဒီယိုထုတ်လွှင့်ချက်နောက်ပြီးရုပ်မြင်သံကြားပေါ်ကရေဒီယိုထုတ်လွှင့်ချက်ဒီမှာနားဆင်ကြည့်ရှုနိုင်ပါတယ်ထိုင်းနဲ့တဆက်တည်းပဲပတ်ဝန်းကျင်အရေးလှုပ်ရှားသူတွေနဲ့လာလို့အစိုးရမိပါတယ်လို့ရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးခြင်းပါတယ်
။ကျွန်တော် VOA ကိုရေဒီယိုနဲ့ရောဖုန်းနဲ့ပါအမြဲနားထောင်ပါတယ်။ VOA ကိုတခါမှစာမရေးဘူးပါဘူး။ပတ်ဝန်းကျင်အရေးလှုပ်ရှားမှုတွေနဲ့ပတ်ဝန်းကျင်အရေးလှုပ်ရှားသူတွေနဲ့ပါလာရတာဟာစိုးရင်စရာကောင်းလာပါတယ်ဗျ။ကျွန်တော်တို့ဟာကဘာကြီးမှရှင်သန်နေတဲ့ကာလပတ်လုံးကိုယ့်ပတ်ဝန်းကျင်ကိုတက်ဆွမ်းသလောက်ကိုယ့်ပတ်ဝန်းကျင်ကိုထိမ့်သိမ့်ကာကွယ်ကြပြီးတော့နောက်မျိုးဆက်တွေကိုတန်ရှင်းလက်ဆက်တဲ့ပတ်ဝန်းကျင်တစ်ခုအဖြစ်ဆက်ထိန်သိမ်းထားတဲ့မဟုတ်လားဒေတာနာတစ်ခုကတော့ကိုယ့်ပတ်ဝန်းကျင်ကိုကိုရနိုင်သလောက်လုံနိုင်သလောက်တယောက်ချင်းစီကပူပေါင်းလှုပ်ဆောင်ဖို့လိုမယ်အခုလိုအချိန်မျိုးမှာဆိုရင်ပေါ့အခက်အခဲအကျက်တဲတွေအမျိုးမျိုးနဲ့ရင်ဆိုင်နေကြရတာတွေကိုသိပါတယ်ကျွန်တော်တို့မလုံရင်မလုံနိုင်ခဲ့ရင်တော်တော်ကြီးကိုအချိန်ကြီးစိုးသွားတော့မှာပါရနိုင်သလောက်လုံနိုင်သလောက်ကိုအခက်ခဲအဟန့်တားတွေကြားကအကန့်အသတ်တွေကြားကအစွမ်းကုန်လုပ်ရမှာပါပဲမြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်အရေးလှုပ်ဆောင်မှုနှိုးဆော်မှုတွေနည်းသတ်နည်းလာပြီးတော့အခုဆိုနိုင်ငံရေးအခြေအနေတွေကြောင့်ပါတော်တော်လေးကိုယိုယွင်းပျက်စီးနေပါပြီပိုဆိုးတာကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကိုတော့ဖန်စီစစ်ဆေးတာတွေဖိနှိပ်ချုပ်ချယ်တာတွေသတင်းမှကြားရတာပါအ ိလိုပြိနေနေသေးတော့ဘာကူမှထိထိရောက်ရောက်မလုံနိုင်သလိုရာသင်ရထိုက်တဲ့ပြိပအကူညီတွေရလာတော့မှမဟုတ်သလိုပြည်သူလူထုနဲ့ပတ်ဝန်းကျင်အပေါ်မှာပါတက်ရောက်ဆေးမှာပါမကူညီခြင်းနေပါမနှောက်ယှက်ပါနဲ့ဆိုတဲ့စကားအတိုင်းပြောကြပါတယ်ကျွန်တော်တို့ဟာအဲ့ဒီစိုးကြိုးကိုတည်တည်တသာကြီးကိုခံနေရမြင်နေရပါပြီကျွန်တော်တို့ကဒေသခံတွေကိုနားဝင်လာအောင်မြင်တတ်လာအောင်ပတ်ဝန်းကျင်ဆိုင်ရာပညာပေးတွေလိုမျိုးသင်တန်းပေးတာတွေမျိုးအလုတ်ကန်အခွင့်အလမ်းကောင်းတွေဖန်တီးတာမျိုးတွေလှုပ်တင်ပါတယ်တော်တော်လေးကိုဘေးကျနှံ့ကျက်ဖြစ်နေကြပါတယ်သူတို့ကတော့သူတို့အကြောင်းပြောတာအကုန်ကြားတယ်မကြားကျင်သလိုနားတွေပိတ်ထားပေမဲ့လူတွေသူတို့အကြောင်းဘာပြောနေသလဲဆိုတာကြားရအောင်နည်းနည်းတော့ဖွင့်ထားတယ်ဗီဒီယိုဖွဲသားအလုံးကျေးဇူးပါဗျာ
ကိုကျော်သူဝင်းစာရေးလာတာဖြစ်ပါရဲ့ဟုတ်ပါရဲ့သူပြောသွားသလိုပါပဲဒီပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ကအချိန်ကာလဆောင်လို့မရတဘာဝကပေးအနေတွေကလည်းအချိန်ကာလနိုင်ငံအနေအထားကိုမဆောင်ဖြစ်ပြကြတာဖြစ်ပါရဲ့နော်ဒါကြောင့်မလို့အခက်အခဲတွေရှိနေတဲ့ကြားကပဲပတ်ဝန်းကျင်ထိန်းသိမ်းရေးကိုတက်နိုင်တဲ့အပိုင်းကတနိုင်တပိုင်းအသိချက်လှုပ်ဆောင်မယ်ဆိုရင်တော့လူသားမျိုးစေ့အတွက်ကအခုလက်ရှိကြုံနေရတဲ့ဒုက္ခတွေရောနည်းနည်းတော့လျော့ပါးစေမယ်ထင်ပါရဲ့ဒါကလည်းနိုင်ငံကိုဥဆောင်တဲ့သူတွေအဓိကအမြင်ကျင့်တဲ့လမ်းပြလှုပ်ဆောင်ရမှာပါဒီတော့ရှင်ပြောသလိုသူ့စကားတိုင်းပြောရမယ်ဆိုရင်တော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကိုဖန်ဆီးစစ်ဆေးတာတွေဖိနှိပ်ချုပ်ချယ်တာတွေလောက်တာကတော်တော်ကိုနားလည်ရခက်ပြီလို့ပဲပြောရမယ်ထင်ပါတယ်ရှင်ကိုယ်တော်တော်အရှင်နေမေးလာတဲ့ထင်မှာတော့ passport ရုံးနေဘယ်တော့ပြန်ဖွင့်မလဲသိချင်ပါတယ်ဆိုတော့မကြာခဏရေးလာကြတာတွေတွေ့ရပါတယ်တရားမကပါဘူးเนาะ messenger ထဲမှာမျောလင်းချက်တွေဝေဝါးနေလို့ပါတဲ့ဟုတ်ကဲ့အခုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲ passport ကို online ကနေပြီးတော့ပြန်ပြီးရှောက်ထားလို့ရပြီဆိုတဲ့အကြောင်းသတင်းတင်ပြပေးခဲ့ပါတယ်เนาะအဲ့ဒီသတင်းလည်းအားလုံးကြားပြီးလောက်ပြီးထင်ပါတယ်မြန်မာနိုင်ငံဒေသအများပြားမှာစစ်တပ်ကခြေရွာတွေကိုတိုက်ခိုက်လို့ဒေသခံပြည်သူတွေအကြီးအကျယ်ဒုက္ခရောက်နေရတဲ့တဲ့တွေအခုတလောရက်တိုက်တက်လာနေပါရဲ့နော်ဒီလိုအခြေအနေကြုံကြရတဲ့သတင်းရှင်တွေလည်းစာရေးရေးပို့ဓာတ်ပုံတွေလှမ်းပို့ကြတာတွေကျွန်တော်တို့ရရှိပါရဲ့ရှင်ဒီမှာနော်မသိရွာကန်တူဖြစ်ပါတယ်ဆိုပြီးရေးလာတဲ့သတင်းရှင်က
အခုအရာတော်ဒေသတောင်ပိုင်းကိုမီးရှို့နေပါတယ်လက်နေကြီးတွေနဲ့လည်းအဆက်မပြတ်ပြစ်နေပါတယ်စိတ်တိုးနွားအုပ်တွေနဲ့ဆစ်ဆောင်တွေနေပူကြီးတဲ့မောင်းရပြေးကြတဲ့ဒုက္ခရောက်နေကြပါတယ်ဖေဖော်ဝါရီ22ရက်မွန်းတည့်12နာရီခွဲလောက်ကစပြီးဖြစ်တာပါအခုချိန်ထိလည်းပြစ်ခတ်နေကြသေးဖြစ်ပါတယ်ခင်ဗျအ
ရာတော်နယ်တောင်ပိုင်းကအခြေအနေကိုအဲဒီကသောရရှင်စာရေးပြီးလှမ်းပြောလာတာဖြစ်ပါတယ်သောရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့တရင်တစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်ဘာလို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းပြည်ထောင်ပြီး news တွေပြည်မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးရေးနိုင်သလိုပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambi ဖြစ်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambi.voanews.com ဖြစ်ပါသေး။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။